Myanmar နိုင်ငံကအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်မှာပဲအစိုးရအစင်းမြင့်ခေါင်းဆောင်တွေကမြန်မာအရေးအားပေးသွားဖို့ခရီးပြုလိုက်ကြပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဂျပန်နိုင်ငံအပါအဝင်နိုင်ငံတကာကပံ့ပိုးကူညီမှုတွေဟာထိရောက်တဲ့နေရာတွေအတွက်ဖြစ်စေလိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။နှစ်ပေါင်း30လောက်မှာပထမဦးဆုံးအကြိမ်ဖြစ်ရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်လို့တော့ဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်နေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နဲ့ဂျပန်နိုင်ငံချိုင်းဝင်ကြီးဖူမီယိုကီရှိတာရူဟာအင်ကာနေ့ညနေမှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကိုဒီမိုကရေစီအပြောင်းအလဲတွေအတွက်ဂျပန်ကကူညီမဲ့အကြောင်းဂျပန်နိုင်ငံချိုင်းဝင်ကြီးကပြောကြားခဲ့ပါတယ
်မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဂျပန်နိုင်ငံကဆက်ပြီးတော့ထောက်ခံပံ့ပိုးပေးဖို့ဆန္ဒရှိပါတယ်
။မြန်မာနိုင်ငံမှာ2011ခုနှစ်အရသာအစိုးရတက်လာခြင်းကစပြီးထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့တယ်လို့ဒေါအောင်ဆန်းစုကြည်ကိုလွှတ်တော်ရွေးကောက်ပွဲမှာပါဝင်စေပြီးနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာနေတာမို့ရှေ့ဆက်အပြောင်းလဲတွေအတွက်ဂျပန်နိုင်ငံကကူညီမယ်လို့ပြောကြားခဲ့တာပါ။ဒေါအောင်ဆန်းစုကြည်ကလည်းဂျပန်နိုင်ငံရဲ့ကမ်းလှမ်းချက်အပါအဝင်ရလာတဲ့အခွင့်အရေးတွေကိုချက်ချင်းအတုံးချနိုင်ရေးဟာမြန်မာနိုင်ငံအတွက်တိတ်ကိုအရေးပါတယ်လို့တုံ့ပြန်ခဲ့ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့မြန်မာနိုင်ငံကိုကူညီထောက်ပံ့မှုတွေပေးရေးအတွက်ပြင်ဆင်နေတဲ့ဂျပန်နိုင်ငံရဲ့လွှတ်တော်ကိုဒေါအောင်ဆန်းစုကြည်ရောက်သွားချိန်မှာလွှတ်တော်အမတ်တွေဟာမတ်တက်ရပ်ပြီးဩဘာပေးကြိုဆိုခဲ့ကြတာပါဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအကူအညီတွေပေးသွားမယ်လို့ပြောကြားခဲ့ပါတယ
်။企業の対ミャンマー進出、少数民族の方々とのですね、ミャンマーの若返りが進んでいくように、政府としても
。マネーが大変なルミューズを滴滴ちゃま、ငြိမ်းချမ်းမှုရအောင်လှုပ်ဆောင်နေတာတွေကိုဂျပန်ဆွေရကကူညီပံ့ပိုးပေးခြင်းပါတယ်။
မြန်မာနိုင်ငံမှာ2011ခုနှစ်ကစပြီးဒီမိုကရေစီပြောင်းလဲမှုတွေလှုပ်လာခဲ့တဲ့နောက်ပိုင်းဂျပန်လုပ်ငန်းရှင်တွေဟာအလုပ်သမားပေါ်များပြီးလောကတက်တာတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အတွက်စိတ်အားထက်သန်နေကြတာပါနိုင်ငံတကာနဲ့ချစ်ချည်ရင်းနှီးမှုတွေရဖို့ကြိုးစားနေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှလွှတ်တော်နှစ်ရက်စလုံးကိုတွားရောက်ခဲ့တယ်လို့တိုကျိုမြို့ကမြန်မာရေးလှုပ်ရှားနေတဲ့ဦးတန်းရွှေကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကဒီနေ့ဂျပန်မှာဒီလွှတ်တော်နေရရှိတဲ့ဆရာနေပြီးတော့ဒီနေ့မနေ့ဘက်ကတော့ဒီအထက်လွှတ်တော်ဟိုဥက္ကဋ္ဌနဲ့သွားပြီးတော့တွေ့ပြီးတော့ညကင်းဘက်မှာဒီနေ့အောက်လွှတ်တော်ဘတ်ဂျက်စီဝေးဘတ်ဂျက်ကော်မတီစီဝေးရှိတာအဲဒီလွှတ်တော်မှာသွားပြီးတော့သူကနည်းနည်းစကားပြောခဲ့တယ
်။အင်ကာနေ့ညနေခင်းမှာဂျပန်နိုင်ငံရောက်ចောင်းသူចောင်းသားတွေနဲ့မြန်မာအရေးလှုပ်ရှားတဲ့အဖွဲ့အစည်းတချို့ကပုံကိုယ်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့တယ်လို့တိုကျိုမြို့ကဥလဟန်ကပြောပါတယ်
။ဂျပန်မှာကျောင်းတက်နေတဲ့ကျောင်းသူလေးတွေနဲ့30အားနည်းသောလူငယ်တွေရဲ့အတတနောက်ပြီးတော့ဒီမိုကရေစီလှုပ်ရှားတဲ့လူတွေတွေကိုအဖွဲ့အစည်းကခေါင်းဆောင်တွေနဲ့နောက်ပြီးတော့အသက်40ထက်လူတွေကိုသူတို့ချိန်ဆပြီးတော့သူဖိတ်ပြီးတော့ဆူနာတဲ့အခါမှာတယောက်ချင်းခေါ်တွေ့ပြီးတော့တော်စုကတယောက်ချင်းကိုမေးနေတယ
်။ဂျပန်နိုင်ငံကိုတပတ်ကြာခီးတွားရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဂျပန်အင်းရှိမင်းသားနာရူဟီတိုနဲ့တွေ့ဆုံခဲ့တယ်လို့ဗုဒ္ဓဘူးနေမှာတိုကျိုတက္ကသိုလ်မှာမင်ခွန်းပြောကြားဖို့ရှိတယ်လို့လဲဦးတန်းရွှေကပြောပါတယ
်။မနက်ဖြန်မှာတော့ကျွန်တော်တို့ဒီတိုကျိုယူနီဗာစီတီမှာသူကမင်ခွန်းပြောကြားဖို့ရှိတယ်။အဲဒီကြားတဲ့ခါကျတော့ရှင်ဒေါက်တာဆုချင်းနဲ့ဟိုလေ့ရင်းစဉ်ပေါ့လေသူရွေးချယ်ထားတဲ့ဒီကျောင်းသားကြီးထဲမှာကျွန်တော်ဗမာနိုင်ငံနေပြီးတော့ဒီ asylum seeker ဘုရားနဲ့နေပြီးတော့ scholarship ရပြီးတော့တက္ကသိုလ်မှာတက်ခဲ့တဲ့ဗမာကျောင်းသားတွေပါပါပြီးတော့ခါကျတော့စီစဉ်ရှိပါတယ်။ကျွန်တော်မနက်ဖြန်မှာပဲဒီဂျပန်နိုင်ငံမှာရှိတဲ့ NGO ပေါ့လေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတော့အများကြီးတော့ဒီ human rights organization တွေအများကြီးပါတယ်ဆူဆူလက်ထက်တုန်းကဗမာနိုင်ငံဒီမိုကရေစီအတွက်ကိုပူးပေါင်းဆောင်ရွက်ခဲ့ကြတဲ့ကျွန်တော်တို့ဒီဂျပန်လူမျိုးတွေနဲ့ကျွန်တော်ဗမာတွေစုပြီးဖွဲ့ထားတဲ့ NGO ဖွဲ့တွေနောက်တစ်ခါဒီ Human Rights Watch တို့ Human Rights Now တို့နောက်တစ်ခါ Amnesty International တို့အစရှိတဲ့ဒီ NGO ဖွဲ့စည်းတွေနဲ့မနက်ဖြန်မှာတွေ့ကြဖို့ရှိပါတယ
်။ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံကိုမပြောင်းခင်မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တီးခြားတွေ့ဆုံဖို့လည်းရှိပါတယ်။